ဝိုင်းမွန်မြို့နယ်တိုက်ပွဲတွေပြင်းထန်ချိန်မှာ KIA ကလုံခြုံရေးအခြေအနေအရထိန်းသိမ်းထားတဲ့ဒေသခံရွာသားတွေအပြောချံနဲ့ရွှေတူးဖော်တဲ့လုတ်သားတွေကိုတနင်္ဂနွေနေ့ကရွှေညောင်ပင်အနီးဘီဘရာရွာကနေဝိုင်းမွန်မြို့ကိုပြန်လွတ်လိုက်စင်မှာမြို့ဝင်မှာပြစ်ခတ်ခံရတာပါပြစ်ခတ်ခံရတာနဲ့ပတ်သက်ပြီးတော့ဒေသခံတူက VOA ကိုအခုလိုပြောပါတယ
်ဒီကားကနေဝိုင်းမော်လာတာပေါ့ရွာသားရဲ့ပြောဆိုင်ကအလုပ်သမားတွေကပြီးတော့အဲ့ရွာမှာနေပြီးမှရွှေမော်လုတ်တဲ့သူတွေရောက်ကျတော့ခြုံရက်တက်ဆိုလာတော့ခဏလေးသိမ်းစီထားတာပေါ့အဲ့မင်းညကျတော့ပြန်လွတ်တာပေါ့ကျွန်တော်ပြည်သူတွေကတော့ပြောတာပေါ့နော်နောက်နေ့မနေ့မှမိုးလင်းမှဆက်ဖို့စမပြေဘူးလားဆိုတော့သူတို့ရဲ့အားလုံးညှိထားပြီပေါ့သူတို့ရဲ့အားလုံးညှိထားပြီဆိုမှမင်းညက6နာရီခွဲ9နာရီခန့်တော့ပါလွတ်လိုက်ရတော့သူတို့လွတ်လိုက်ရချင်းမှာဒီဘက်ရောက်ခဏလေးမှာစကားစားစစ်တော့တာပေါ့လည်းနဲ့ကြီးတယ်ရလည်းနဲ့အသေးငယ်လေးနဲ့အဲ့လိုပြစ်ခတ်ခံရတယ်
ပြစ်ခတ်ခံရတဲ့နေရာဟာဝိုင်းမော်မြို့အဝင်ကျိုးစိုးပါဤဆိုင်းဘုတ်အနီးမှာရှိတဲ့ဆယ်မြောင်းအကျော်မှာဖြစ်ကြောင်းပြောပါရယ်ပြစ်ခတ်ခံရစဉ်ရင်တန်းနဲ့လိုက်ပါလာသူ150ကျော်လောက်ရှိပြီး22ဦးထိခိုက်ခဲ့ကြောင်းနဲ့ထိခိုက်သူတွေကိုမြကြီးနားဆေးရုံမှာကုသနေရမှာဒီကနေ့နေခင်းမှာတဦးသေဆုံးကြောင်းအခုလိုဆက်ပြောပါရယ်တော့
တဲကားနေစီပါတစီကတော့မပြောအပ်ပြင်ပါတယ်ပြီးတော့တစီကတော့ကျွန်တော်ဒီသူရရှိရပြီးဟိုက်ချက်ရပေါ်ဝေးရပြီးတော့3ဘင်းရဆန်ကင်5စီလောက်ရောက်တယ်ဒီလိုလူကြီးက160လောက်ရှိရလို့ပြောတယ်။အခုလက်ရှိရှိရုံရောက်နေတဲ့အထိခက်လူနာက22ဦးဟုတ်တယ်ဗျာ။နေ့လယ်ပိုင်း12နာရီမိနစ်40ခန့်လောက်ကပြောရတော့ဆုံးပါပြီ
။ဒီပစ်ခတ်မှုနဲ့ပတ်သက်ပြီးအခြားဒေသခံတူကတော့သူ့အမြင်ကိုအခုလိုပြောပါရတယ်
။ဟောဟိုပတ်ကလွတ်လိုက်တာလေ။ဒါပြောပြီးလွတ်လိုက်တာလေ။အဲသူတို့လည်းလက်ခံပြီးမှသူတို့သူ information ပြဖြစ်ပြီးမှဆရာတို့မပြီးတော့ပြပြသလားမပြည့်တယ်ထင်တာပဲ။
ကရင်ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကလည်းဒီဖြစ်စဉ်ပေါ်မှာအခုလိုပြောဆိုထားပါတယ
်။ဝိုင်းမော်ဘက်ကအခြေအနေကတော့မနေ့ည7နာရီဝန်းကျင်လောက်အဲ့ဒီရှင်ယောင်ပင်နာကဘီဘာယွာအထင်းမှာအဲ့တဝိုက်မှာပေါ့အလုတမာအယောက်100နီးပါးလောက်ကိုတိုက်ပွဲဖြစ်တုန်းကကေရတော့ထင်းထားတယ်။ကိုတော့တိုက်ပွဲမရှိလို့ဟိုမြုပ်ဘက်ကိုပေါ့နော်ပြန်လွတ်လိုက်တယ်တဲ့။အဲကားနဲ့ပါနဲ့လွတ်လိုက်တယ်။အဲ့ဒါဟာရှိနဲ့ဝိုင်းမော်မျိုးဝိုင်းမော်အဝန်ဟာရှိရထွက်ပေါ့အဲ့နားမှာစက္ကစဘက်ကနဲ့အဲပြစ်လိုက်လို့ဒီလူလူထုတွေလုတ်သမားတွေတော်တော်များများထိခိုက်ပြီးမှတချို့တရားတော့တေတုံတေသွားတယ်လို့ပြောကြတယ်တိုက်ပွဲတော့မရှိဘူးအသေးစိတ်ကိုတော့စုံစမ်းနေဆဲဖြစ်ပါတယ
်ဝိုင်းမော်ရိသာကန်တွေကတော့ဝိုင်းမော်မျိုးနဲ့အတွင်းမှာတိုက်ပွဲတွေငြိမ်သက်နေတာ3ရက်ခန့်ရှိပြီဖြစ်ကြောင်းညအချိန်တွေမှာတော့လက်နက်ကြီးပစ်ခတ်တံတွေကြားအောင်ပြောရတယ်။ဝိုင်းမော်မြို့နယ်အတွင်းမှာဒီလ18ရက်နေ့ကနေစတင်ပြီးတော့တိုက်ပွဲတွေပြင်းထန်ခဲ့တာပါ။21ရက်နေ့ညပိုင်းဝိုင်းမော်မြို့နယ်ရွှေညောင်ပင်ခြေဆိုင်ခမရ311တပ်စခန်းကို KIA ကသိမ်းယူပြီးတဲ့နောက်မှာတော့ဝိုင်းမော်မြို့နယ်အနီးအနားကျေးရွာကပြည်သူတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေကြပါတယ်။ဒီရက်ပိုင်းအတွင်းမှာတော့မိုးမောင်းတဲ့မန်စီမြို့တွေဘက်မှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ဒီရက်ပိုင်းမှာမန်စီမြို့အနီးကခမရ319ကိုKIA နဲ့ပူးပေါင်းတပ်တွေကတိမ်းပိုက်လိုက်ကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးမဲ့ KIA ကအတည်မပြုပါဘူး။ဝိုင်းမော်မျိုးစစ်ရှောင်ရင်တန်းပြစ်ခတ်ခံရတဲ့သတင်းနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျ။